Bhavana Baina Sama Makhe Mitta Bhavana Bhajala Balauja Bhajala Semini Sangamini Mini Nase Mini Nase Lao Bhaya and Bhukaunabho Anezam Sangamini Lao Dho Bhaya Bhaya Khajara Odi Mitta Bhajala Anodi Mitta Bhajala Anodi Mitta Bhajala Mimi tanama mida saipsi gela saitema tadwari chana zijane saiti tapwabwa pshigela adhlu pshidekama saiti nye in the la pianlu in the la tinye in it doedila tinye in it ka balu kanzayaru Velu Khandaya Bulao Nebula Nau Chuma Nebula Velu Nero Chiyane Emiya Nere Tavo Khandaya Visuyeno Ngatanama Mita Zaiti Pshinevi Lutiyo Hagala Rasangamini Bualu Midazi Gangon Pibisu Tamari Toro Pit Eri Kama Jaroma Pong Ne Penega Sabi Vipadana Kulai Hagala Edilu Atu Saro Nene Kekong Keme Nau Jaro Emanang Kong Emanang Ayala Shibiro Emanang Yoshida Duila Limanoa Do Nasura Baba Lemele Yom Nandu Naishi Do Anesa Doka Anada Dabarugo Shuti Do Nyangu Vibadanahu Kodi Yau nandu nai shido, mamye do the bo, sinye do the bo, pogo tadawa, the way nye, adam ho do the bo rugu, shuddi do nyangu, vipadana hu hoi. Meme dware no? Kai, piyambira tungo dain bila ume. Vipadana sudhi ma Yau nandu nai shido Anesa Dhokha Anada dvarugo Shuti do nyangu kovadi So ดนีสวยเอาแม้วิปัตตนาสุริมายุคนันดุ၌ရှိသောยุคนันดุ၌ရှိသောมะเมยသောตบอมะเมยသောตบอสินเยသောตบอสินเยသောตบอปุคคุตัตตวะปุคคุตัตตวะอะเถวิญญ์อะเถวิญญ์อัตตมโหตောตบอรุโกชุติသောญาณโกขอบาติ We badana sudhima ယုံနာတို့၌ရှိသော
မမြဲသောသဘ
ောဆင်းရဲသောသဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ
်
အတ္တမဟုတ်သောသဘောတို့ကိုရှုသိသောဉာဏ်ကိုခေါ်ပါသည
်
ဆိုအဲ့ဒီမှာမမြဲသောသဘောဆိုတာကတော့ထင်ရှားတာပေါ့ဖြစ်ပြီးတော့အမြဲတမ်းတည်မနေဘဲနဲ့ပြက်ပြက်သွားတော့မမြဲဘူးလို့သိတာဟုတ်ကဲ့လားဆင်းရဲသောသဘောဆိုတာကလည်းပဲအနေခက်အခံခက်မခံစားတဲ့သဘောကိုဆင်းရဲတယ်လို့ခေါ်တာမဟုတ်လားအဲ့ဒါစိတ်ထဲမှာအနေခက်ခံခက်မခံသာတဲ့သဘောဟာဆင်းရဲတာကိုယ်ထဲမှာအနေခက်ခံခက်မခံသာတဲ့သဘောဟာဆင်းရဲတာနာရာကျင်နာကြိုက်တာခဲတာအဆရှိသည်ဒါကထင်ရှားတဲ့ဆင်းရဲဒုက္ခဒုက္ခခေါ်တယ်နာဝိပရိနာမဒုက္ခဆိုတာရှိသေးတယ်အများကချမ်းသာလို့ယူဆထားတဲ့ခံစားမှုအဲ့ဒါကိုမြတ်စွာဘုရားကဝိပရိနာမဒုက္ခတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီချမ်းသာအနေနဲ့အမြဲတမ်းတည်မနေဘဲနဲ့ဒီချမ်းသာကပျောက်သွားပြီးတော့ဆင်းရဲအဖြစ်ရောက်သွားတယ်လို့တဲ့အဲ့ဒါကိုပဲပြောင်းလဲတယ်လို့ခေါ်တယ်ဆင်းရဲအဖြစ်ပြောင်းလဲသွားတတ်လို့မဟုတ်လို့သူကိုဒီချမ်းသာကိုဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲလို့ခေါ်တယ်အဲ့ဒါအများကချမ်းသာဒုက္ခလို့အသိမှတ်ပြုထားတဲ့ခံစားမှုအဲ့ဒါကိုဝိပရိနာမဒုက္ခခေါ်တယ်ဘာကြောင့်လဲဆိုတော့ချမ်းသာဆိုတာကြာရှည်တီးမနေဘူးမကြမတင်ချက်ချင်းပဲစင်ရဲ့အဖြစ်အကြောင်းတစုံတရာကြောင့်ပြောင်းလဲပြောင်းလဲသွားတတ်တယ်တဲ့ဒါကြောင့်မလို့စင်ရဲ့အဖြစ်ပြောင်းလဲသွားတတ်တဲ့သဘောရှိလို့အဲ့ဒီချမ်းသာကိုဝိပရိနာမဒုက္ခအမှန်တော့ပြောင်းလဲတာတော့မဟုတ်ပါဘူးချမ်းသာပျောက်သွားပြီးတော့အဲ့ဒီချမ်းသာနေရာမှာစင်ရဲ့ဖြစ်ပေါ်လာတာအဲ့ဒါကိုပဲချမ်းသာကနေဆင်းရဲပြောင်းသွားတယ်လို့ခေါ်ရတယ်ဒါတင်စားခေါ်တာတကယ်တော့ချမ်းသာတာကတခြားဆင်းရဲတာကတခြားပဲချမ်းသာကဖြစ်ပြီးတော့ပြည့်သွားတယ်အဲ့ဒီပြည့်တဲ့နေရာနောက်ထပ်ချမ်းသာမပေါ်တော့ဘဲနဲ့ဆင်းရဲဖြစ်ပေါ်လာတယ်အဲ့ဒါကိုပဲချမ်းသာကနေဆင်းရဲပြောင်းသွားတယ်လို့ခေါ်ရတယ်ဝိပရိနာမဒုက္ခ Now တခုကသင်္ခါရဒုက္ခသင်္ခါရဒုက္ခဆိုတာသင်္ခါရတရားမှန်သမျှမှာရှိတယ်တလောကသင်္ခါရဆိုတာဘာဆိုတာပြောခဲ့ဘူးတယ်မဟုတ်လားနားထောင်ခဲ့ဘူးတယ်မဟုတ်လားဟုတ်ကဲ့လားအဲ့တော့သင်္ခါရဆိုတာဘာလဲအကြောင်းတို့စုပေါင်းဖြစ်ပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာသောတရားဟုတ်ကဲ့လားအဲ့တော့ဖြစ်တဲ့တရားဆိုရင်သူနောက်ကဘာကပ်ပါလားပြတ်တာကပ်ပါလားတဲ့ဒါရင်ဖြစ်ရင်အဲ့ဒါသင်္ခါရရဲ့သဘောမဟုတ်လား အဲ့ပြက်တယ်ဆိုတော့ဆင်းရဲခေါ်မလားချမ်းသာခေါ်မလားဒါဖြင့်သင်္ခါရဒုက္ခသင်္ခါရဆင်းရဲဆိုတာဘယ်လိုဟာလဲဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတာဟာသင်္ခါရဒုက္ခဖြစ်ပြက်ဆင်းရဲလို့လို့လည်းခေါ်ရတယ်ဟုတ်ကဲ့လားဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတာဟာသင်္ခါရဒုက္ခဒီတော့ယုတ်လဲအကြောင်းကြောင့်ဖြစ်ပေါ်တာပဲနံလဲအကြောင်းကြောင့်ဖြစ်ပေါ်တာပဲအဲ့တော့အကြောင်းကြောင့်ဖြစ်ပေါ်တဲ့ယုံနာမှန်သမျှမှာသင်္ခါရဒုက္ခသင်္ခါရဆင်းရဲကင်းမှာမလားမကင်းဘူးဘာကြောင့်လဲဆိုသူဖြစ်တာကိုဖြစ်တော့ပြက်တာပေါ့အဲ့ဒါသင်္ခါရဒုက္ခပဲဖြစ်ပြက်ဆင်းရဲအဲ့တော့ဒုက္ခဘယ်နှမျိုးလဲပါပါလေသာရဒုက္ခဟုတ်ကဲ့လားတရားရှုတဲ့အခါမှာအနိစ္စဒုက္ခအနတ္တသဘောတို့ကိုသိတယ်ဆိုတာအဲ့ဒီဒုက္ခမှာအဲ့ဒီဒုက္ခ၃မျိုးလုံးသိရမှာဒုက္ခဒုက္ခဆင်းရဲဆိုမှဆင်းရဲခေါ်တယ်မခံတာတဲ့သဘောကိုလည်းသိရမှာဝိပရိနာမဒုက္ခချမ်းသာဆိုတာလည်းပဲဟောသူဆင်းရဲဖြစ်ပြောင်းတတ်တယ်လို့သဘောပေါက်ရအသင်္ခါရဒုက္ခဖြစ်ဖြစ်ပြီးပြက်တာကတော့ဉာဏ်နဲ့ဓာတ်ထိတွေ့နေရမှာဖောင်းတယ်လို့ယူလိုက်ဖောင်းလာလေးပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ခါတဖောင်းပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ခါတဖောင်းပေါ်လာလိုက်ပျောက်သွားလိုက်အဲ့ဒါလို့ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မမြဲတဲ့သဘောဆင်းရဲသင်္ခါရဒုက္ခထို့တူပဲကြွားတာလှမ်းတာခြားတာလည်းကြွားတယ်ဆိုတာကြွမှုတရွေချင်းတရွေချင်းတရွေချင်းအထက်ကြွကြွကြွကြွသွားတယ်လှမ်းတော့လည်းတရွေချင်းတရွေချင်းအထက်ရှေ့ရှေ့ရှေ့ရောက်ရောက်သွားတယ်ချတော့လည်းတရွေချင်းတရွေချင်းအောက်ပဲရောက်ရောက်သွားတယ်အဲ့ဒီရွေးမှုသဘောတွေသေသေးချာချာဓာတ်ထိကြွတယ်လို့ရှူရင်းနဲ့တွေ့နေရအောင်အဲ့ဒါလို့တွေ့နေတာကိုပဲဘာဝနာမယဉာဏ်ဝိပဿနာဉာဏ်လို့ခေါ်တယ်ဒီတော့ကြွားတယ်ဆိုတကြွားဖြစ်လိုက်ပျောက်သွားလိုက်နောက်တကြွားဖြစ်လိုက်ပျောက်သွားလိုက်နောက်တကြွားဖြစ်လိုက်ပျောက်သွားလိုက်နောက်တကြွားဖြစ်လိုက်ပျောက်သွားလိုက်အဲ့ဒါလို့ကြွားမှုခေါ်တဲ့ဝါယောယုတ်ရွေးမှုခေါ်တဲ့ဝါယောယုတ်လေယုတ်အဲ့ဒီလေယုတ်ကလေးတွေတစ်ခုစီတစ်ခုစီဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်ပျောက်ပျောက်သွားတာတွေ့ရတယ်သမารီအားကောင်းလာတဲ့အခါကျတော့မျက်စိနဲ့ကြည့်ရသလိုပဲညာနဲ့တွေ့နေတာအဲ့လိုဖြစ်ဖြစ်ပြီးတော့ပြည့်ပြည့်သွားတာတွေ့တော့သင်္ခါရဒုက္ခသင်္ခါရဆင်းရဲသွားတွေ့တယ်အဲ့ဒီအထီသိရမှာဒုက္ခဆိုတာသင်္ခါရဒုက္ခအထီသိရမှာသမန်ဒုက္ခဒုက္ခဝိပရိနာမဒုက္ခတယ်မဟုတ်ဘူးသင်္ခါရဒုက္ခအထိသိတယ်ဆိုတာရှူရင်ရှူရင်တွေ့နေရမှာညာနဲ့တွေ့နေရမှာနာအနတ္တအနေစာအနေစာဒုက္ခအနတ္တအနတ္တဆိုတာအတ္တမဟုတ်လို့အဓိပ္ပာယ်ရတယ်အတ္တမဟုတ်အတ္တမရှိအလိုတိပဲရအတ္တဆိုတာလွယ်လွယ်ပြောကြဆိုလို့ရှိရင်မြန်မာအနေနဲ့အသက်ဝိညာဉ်လို့ယူဆထားတဲ့ဟာအတ္တပါဠိကတော့အတ္တပဲဟိန္ဒူကတော့အာတမန်လို့သုံးတယ်သင်္ဒဂရိုက်မှာတော့အာတမာလို့ရှိတယ်စကလုံးကွဲတဲ့အဓိပ္ပာယ်အတူတူပဲအတ္တရဲ့အာတမာရဲ့အာတမန်ရဲ့အသက်ရဲ့ဝိညာဉ်ရဲ့စကလုံးအတန်တွဲအနေနဲ့ကွဲပေမဲ့အဓိပ္ပာယ်သဘောကတော့အတူတူပဲဒါကြောင့် အတ္တဆိုတာဟာမြန်မာအနေနဲ့အသက်ဝိညာဉ်လို့အဓိပ္ပာယ်ပြန်ရတယ်။ဒါကြောင့်မလို့အတ္တမဟုတ်ဆိုတာအသက်ဝိညာဉ်မဟုတ်အနတ္တအတ္တမရှိဆိုတာအသက်ဝိညာဉ်ဆိုတာမရှိအနတ္တနှမျိုးခန္ဓာဘယ်နှပါးရှိတော့ပါပါလေရူပခန္ဓာဆိုတာဘာကိုခေါ်ရလဲယုတ်နဲ့စัตတမြတ်ယုတ်နဲ့စัตတမြတ်ရူပခန္ဓာဟုတ်ကဲ့လားဝေဒနာခန္ဓာဆိုတာဘာလဲခံစားမှုတွေချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုအဲ့ဒီမှာကိုယ်နဲ့ခံစားရတာစိတ်နဲ့ခံစားရတာလို့မကွဲပြားဘူးလားကွဲပြားပါတယ်ကိုယ်နဲ့ခံစားရတယ်ဆိုတာခန္ဓာကိုယ်နဲ့စပ်ပြီးဖြစ်ပေါ်တဲ့ခံစားမှုဒါကိုကိုယ်နဲ့ခံစားမှုလို့ခေါ်တယ်ကာယိကဝေဒနာစိတ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုကိုစေတသိကဝေဒနာတခါတည်းရန်ခန္ဓာကိုယ်မှာဘာမှမဖြစ်ပဲနဲ့ခန္ဓာကိုယ်မှာနေကောင်းထိုင်သာဖြစ်နေရတဲ့နဲ့စိတ်ထဲမှာမခံစားတဲ့သဘောဖြစ်မနေဘူးလားမရှိပါဘူးစိတ်မချမ်းသာတာဆင်းရဲတာဝမ်းနည်းတာလွမ်းတာပူတာဆွေးတာစိုးရိမ်တာမဖြစ်ဘူးလားမဖြစ်ပါဘူးခင်ဗျာအဲ့ဒါတွေခန္ဓာကိုယ်နဲ့ဆိုင်ရဲ့လားဆိုင်ပါဘူးခင်ဗျာဘာနဲ့လားဆိုင်နေအဲစိတ်နဲ့ဆိုင်နေခံစားမှုသူကိုစေတသိကဝေဒနာခေါ်တယ်စိတ်နဲ့စပ်ပြီးဖြစ်ပေါ်တဲ့ခံစားမှုစေတသိကဝေဒနာတရားထိုင်လို့ကြာလာတဲ့အခါကျတော့ညောင်းလာတယ်ညောင်းတာဆင်းရဲလားချမ်းသာလားအဲ့ဒီဆင်းရဲကြတော့စိတ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုလားကိုယ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုလားကိုယ်နဲ့စပ်ပြီးဖြစ်တဲ့ခံစားမှုမို့ကာယိကဝေဒနာလို့ခေါ်တယ်လွယ်လွယ်ဆိုတော့ကိုယ်ခံစားမှုဒါပေမဲ့ခံစားရတယ်ဆိုတော့ကိုယ်ကမဟုတ်ဘူးတော့စိတ်ကခံစားတာပဲအဲ့ဒီစိတ်ကခံစားတာဟာကိုယ်နဲ့ဆက်ပြီးဖြစ်ပေါ်တဲ့ခံစားမှုအဲ့ဒါကိုပဲကိုခံစားမှုလို့လွယ်လွယ်သုံးလိုက်တာစိတ်နဲ့ဆက်ပြီးဖြစ်တဲ့ခံစားမှုကြတော့စိတ်ခံစားမှုဝမ်းနေတာစိတ်ဆင်းရဲတာပူရာဆွေးတာအဲ့ဒါတွေစိတ်ခံစားမှုလိုရဲ့အဓိပ္ပာယ်ကစိတ်နဲ့ဆက်တဲ့ခံစားမှုနာရကျင်နာကြိုက်တာခဲတာတောင့်တာတင်းတာကောင်းကြိုက်တာဘိုက်နာတာတွေကတော့မာနဲ့စဖြစ်တာတော့ကိုယ်နဲ့စဖြစ်တဲ့ခံစားမှုဘာခေါ်လဲကာယိကဝေဒနာဟုတ်ကဲ့လားခံစားတာကတော့ကိုယ်ကခံစားတာလားစိတ်ကခံစားတာလားစိတ်ကခံစားတဲ့ခံစားမှုဟာဒီနေရာမှာတော့နားရဲကျင်နေကြိုက်တယ်ခဲတယ်ဆိုတာကိုယ်နဲ့ယုံနဲ့စပ်ပြီးဖြစ်တာမဟုတ်လားမှန်ပါဘူးဒါကြောင့်မလို့သူ့ကိုကာယိကဝေဒနာလွယ်လွယ်ကိုယ်ခံစားမှုလို့ခေါ်လိုက်တာဒီတော့ချမ်းသာကလည်းပဲစိတ်နဲ့စပ်တဲ့ချမ်းသာကိုယ်နဲ့စပ်တဲ့ချမ်းသာဆင်းရဲကလည်းပဲစိတ်နဲ့စပ်တဲ့ဆင်းရဲကိုယ်နဲ့စပ်တဲ့ဆင်းရဲမရှိနိုင်ဘူးလားမရှိနိုင်ပါဘူးအဲ့ဒီတိုင်းဆိုလို့ရှိရဲ့အဲ့ဒီခံစားမှုကဘယ်နှမျိုးဖြစ်သွားလဲ။နှမျိုးဖြစ်သွား။ဟမ်ဆင်းရဲတာချမ်းသာတာကိုကနှမျိုးဖြစ်နေပြီမဟုတ်လား။အ ဲ့ဒီဆင်းရဲမှာဆင်းရဲကကိုယ်နဲ့စတဲ့ဆင်းရဲစိတ်နဲ့စတဲ့ဆင်းရဲချမ်းသာတာကလည်းကိုယ်နဲ့စတဲ့ချမ်းသာစိတ်နဲ့ချမ်းစတဲ့ချမ်းသာဟုတ်ကလားအဲ့တော့ဘယ်နှမျိုးဖြစ်တော့ဘယ်နှမျိုးတော့လေးမျိုးပေါ့ဘယ်နှမျိုးတော့လေးမျိုးဒါဖြင့်တဲ့စိတ်နဲ့စတဲ့ခံစားမှုကြတော့မချမ်းသာမစင်းရဲဝမ်းမနေဝမ်းမသာဆိုတဲ့ခံစားမှုတစ်မျိုးရှိသေးတယ်ချမ်းသာနဲ့စင်းရဲရဲ့အလဲမှာဖြစ်နေတဲ့ခံစားမှုမရှိဘူးလား
ရှိပါ
ဘူးတခါတရံချမ်းသာတယ်လည်းမဟုတ်ဘူးစင်းရဲတာလည်းမဟုတ်ဘူးဒီတိုင်းပဲဒါကြောင့်ဘယ်နဲ့နေလဲဆိုဒီတိုင်းမှာပဲဘာပြောတာဝဲလားချမ်းသာတယ်မဟုတ်ပါဘူးဆင်းရဲတယ်လည်းမဟုတ်ပါဘူးပျော်တာလည်းမဟုတ်ပါဘူးပြင်းတာလည်းမဟုတ်ပါဘူးဒါပြောရမလားအဲ့ဒါအလေကဖြစ်နေတဲ့သဘောမစ္ဆတဝေဒနာလို့ခေါ်တယ်အလေကဖြစ်နေတဲ့ခံစားမှုတဲ့အဲ့ဒါကိုဥပ္ပခာလို့ခေါ်တယ်ဥပ္ပခာဆိုတာဒီနေရာမှာလစ်လျူရှူတာမဟုတ်ဘူးမချမ်းသာမစင်ရဲဝမ်းမနဲ့ဝမ်းမသာချမ်းသာတာနဲ့စင်ရဲတာရဲ့အလဲကဖြစ်နေတဲ့ခံစားမှုအဲဒါကိုဥပ္ပခာလို့ခေါ်တယ်ဒီတော့အဲဒီမချမ်းသာမစင်ရဲခေါ်တဲ့အလဲကဖြစ်နေတဲ့ခံစားမှုပါထက်လိုက်ရဲ့ခံစားမှုဘယ်နှမျိုးဖြစ်သွားတော့ငါးမျိုးပါတယ်ပါလိမ့်မလို့ကိုယ်နဲ့စက်တဲ့ဆင်းရဲကိုဒုက္ခဝေဒနာလို့သုံးတယ်ကိုယ်နဲ့စက်တဲ့ဆင်းရဲကိုဒုက္ခဝေဒနာလို့သုံးတယ်စိတ်နဲ့စက်တဲ့ဆင်းရဲကြတော့ဒေါမနတဝေဒနာလို့သုံးတယ်အဲကြောင့်ဒုက္ခဝေဒနာဆိုရင်ကိုယ်ဆင်းရဲလို့လွယ်လွယ်မှတ်ရောโดมนัตตะเวทนาဆိုရင်เนาะစိတ်ဆင်းရဲလို့လွယ်လွယ်မှတ်ရအဲ့ဒါလိုပဲချမ်းသာကြတော့လေကိုယ်နဲ့စက်တဲ့ချမ်းသာကိုဒုက္ခဝေဒနာလို့သုံးတယ်စိတ်နဲ့စက်တဲ့ချမ်းသာကိုโทมนัตตะเวทนาလို့သုံးတယ်နားလဲလားကိုယ်ချမ်းသာကိုဘယ်လိုသုံးသလဲဒုက္ခဝေဒနာစိတ်ချမ်းသာကိုသောမနတဝေဒနာကိုယ်ဆင်းရဲကို
ဒုက္ခဝေဒနာ
စိတ်ဆင်းရဲကို
သောမနတဝေဒနာ
မချမ်းသာမဆင်းရဲကြတော့ဥပ္ပခာဝေဒနာဟုတ်ကဲ့လားအဲ့တော့ခံစားမှုပဲနှမျိုးပါဠိလိုပြောစမ်းပါဟုတ်ပြီလားဒုက္ခဝေဒနာဆိုတာဗာဆင်းရဲလေဒေါမနတဝေဒနာဆိုတာဒုက္ခဝေဒနာဆိုတာသောမနတဝေဒနာဆိုတာឧបេក្ខាเวทนาဆိုတာအင်္ဂလိပ်ကဘာသာပြန်တော့ឧបេក្ខាเวทนาကို neutral feeling လို့ပြန်တယ် neutral neutral feeling ဆိုတာအလေကဖြစ်နေတဲ့ခံစားမှုချမ်းသာတယ်လည်းမဟုတ်ဘူးဆင်းရဲတယ်လည်းမဟုတ်ဘူး ဝမ်းသာတာလည်းမဟုတ်ဘူးဝမ်းနေတာလည်းမဟုတ်ဘူး neutral feeling အဲ့ဒီဝေဒနာ၅မျိုးလုံးဘယ်ဝေဒနာပဲဖြစ်ဖြစ်ဖြစ်တဲ့ဝေဒနာကိုရှုသိရမယ်ဟုတ်ကဲ့လားဥပ္ပခာဝေဒနာဖြစ်လဲရှုသိရမယ်ဒုက္ခဝေဒနာဖြစ်လဲရှုသိရမယ်သောမနတဝေဒနာဖြစ်လဲရှုသိရမယ်ဒုက္ခဝေဒနာဖြစ်လဲရှုသိရမယ်ဒေါမနတဝေဒနာဖြစ်လဲရှုသိရမယ်ဘာကြောင့်ရှုသိရမှာလဲဟမ်အမှန်တိုင်းသိတော့ဘယ်လိုသိမလို့ဟမ်အရှင်ဒုက္ခဝေဒနာသိတဲ့အခါပထမဆုံးကတော့မခံတာတဲ့အခံခက်တဲ့သဘောသိမှာမဟုတ်လားမှန်ပါပါနောက်ကြတော့ပိုးပြီးတော့သမာဓိအားကောင်းလာတော့အဲ့ဒီအခံခက်တဲ့သဘောမခံတာတဲ့သဘောဟာဖြစ်ပေါ်လာတယ်ပျောက်သွားတယ်ပေါ်လာတယ်ပျောက်သွားတယ်အဲ့ဒါသိတာပေါ့ပေါ်လာပြီးတော့ဘယ်နှစ်နာရီတည်ရနေလဲချက်ချင်းပဲပြောက်သွားပြက်သွားတယ်ဟုတ်တယ်မဟုတ်လားအဲ့ဒါသိလာတယ်ပထမမခံစားတဲ့သဘောအခံခက်တဲ့သဘောပဲလို့သိတာကဒုက္ခရဲ့သဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်ဒုက္ခရဲ့သဘာဝလက္ခဏာကိုသိတယ် Now အဲ့ဒီနာနေတဲ့သဘောအခံခက်တဲ့သဘောမခံစားတဲ့သဘောဟာဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ရှူရင်ရှူရင်နဲ့ဓာတ်ထိတွေ့နေတဲ့အခါကျတော့မမြဲတဲ့သဘောအနိစ္စကိုသိတယ်မမြဲတာသိရင်ဆင်းရဲတာသိတယ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တာလည်းသိသွားတယ်အဲ့ဒါကတော့ပါမေညလက္ခဏာကိုသိတယ်လို့ခေါ်တယ်ဖြစ်ပေါ်ပြီးပြည့်ပြည့်သွားလို့မမြဲတဲ့သဘောစင်ရတဲ့သဘောပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမခံစားတဲ့သဘောတည်းတည်းပဲအဲ့လိုသိတာကပါမညာလက္ခဏာကိုသိတယ်အခုလက္ခဏာဘယ်နှမျိုးပြောတော့ပါပါတော့ဘယ်လိုသိတာကသဘာဝလက္ခဏာသိတာလဲသဘာဝလက္ခဏာဘယ်လိုသိတာကသာမညလက္ခဏာသိတာလဲသာမညလက္ခဏာကိုသိတာထို့အတူပဲဒုက္ခဝေဒနာချမ်းသာတဲ့ခံစားမှုလည်းဒီတိုင်းပေါ့ချမ်းသာနေတယ်ကောင်းနေတယ်လို့သိနေရင်သဘာဝလက္ခဏာကိုသိတာအဲ့ဒီချမ်းသာတဲ့ကောင်းတဲ့သဘောလေးဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ရှူရင်ရှူရင်နဲ့အဲ့ဒါလို့သွားတွေးပြီဆိုတော့ဘာကိုသိတာလဲပါမညာလက္ခဏာကိုသိတာအဲ့ဒါလို့ပဲအရှုခံရုပ်တိုင်းနာတိုင်းမှာအဲ့ဒီသဘောနှမျိုးနဲ့သိတယ်ပထမသဘာဝလက္ခဏာသိတယ်နောက်ပါမညာလက္ခဏာသိတယ်သဘာဝလက္ခဏာသိသည်ဖြစ်စေတမညာလက္ခဏာသိသည်ဖြစ်စေစိတ်တည်ငြိမ်မှုသမာဓိအားကောင်းမှပဲသိတယ်စိတ်ကမတည်ငြိမ်ဘဲနဲ့ဟိုစဉ်းစားဒီစဉ်းစားဟိုရောက်ဒီရောက်ဟိုတွေးဒီတွေးတွေးနေပြီးစိတ်မတည်ငြိမ်ဘူးဆိုရင်တော့မသိဘူးစိတ်ကရှုရအာယုံမှတည်နေမှနာရာရှုရင်နာရာဘောမှပဲစိတ်ကဆိုင်ပြီးတည်နေမှတဖြည်းဖြည်းအဲ့ဒီနာတဲ့သဘောရဲ့မခံစားတဲ့သဘောပြီးတော့အဲ့ဒီမခံစားတဲ့သဘောနာရလေးပေါ်လာလိုက်ပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်ပြီးတော့မှသိထို့တူပဲချမ်းသာတာတွေးပြန်ပြီဆိုလို့ရှိရင်အိုးချမ်းသာလိုက်တာဆိုချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်စိတ်ကလေးငြိမ်ပြီးတော့အေးနေချမ်းသာအဲချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ရှုလို့ ချမ်းသာနေတဲ့သဘောကောင်းနေတဲ့သဘောသိနေတာကသဘောလက္ခဏာသိတာရွှေရင်ရွှေနဲ့အဲ့ဒီချမ်းသာလေးဖြစ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်နဲ့အဲ့ဒါသိတာကသာမညာလက္ခဏာသိတာထို့တူပဲဖောင်းတာရှုလဲအဲ့လိုသိရတယ်ပိန်တာရှုလဲအဲ့လိုသိရတယ်ကြွားတာလှမ်းတာခြားတာရှုလဲအဲ့လိုသိရတယ်ဝါတယ်ဝါတယ်မျိုးတယ်မျိုးတယ်ရှုလဲအဲ့လိုသိရတယ်သဘောလက္ခဏာသာမညာလက္ခဏာနှမျိုးလုံးသိရအဲ့ဒါလို့သိတာဝိပဿနာညာအဲ့ဒါလို့မှမသိသေးရင်ဝိပဿနာညာမဟုတ်သေးဘူးဟုတ်ကဲ့လားဒါအဲ့ဒါကဟိုဒုက္ခနဲ့ပတ္တတာနဲ့ပဲဝေဒနာရောက်သွားတာNow အနတ္တမဟုတ်လားအနိစ္စဒုက္ခအနတ္တအနတ္တကအတ္တမဟုတ်ဘူးအတ္တမရှိဘူးလို့ခေါ်တယ်အသက်ဝိညာဉ်အဲတော့အနတ္တဆိုတာအသက်ဝိညာဉ်မဟုတ်ပါတကားအသက်ဝိညာဉ်မရှိပါတကားခုနဝေဒနာခန္ဓာပြီးတော့သိဉ္ဇခန္ဓာဆိုတာမှတ်သားတဲ့သဘောတရားအစုဟုတ်ကဲ့လားသင်္ခါရခန္ဓာဆိုတာတော့စေစောပြုလို့အာထုံမှုတရားအစုစေစောပြုလို့အာထုံမှုတရားအစုဆိုတော့ယောဂီတွေ့လွယ်အောင်ဆိုရင်ခံစားတာနဲ့မှတ်သားတာမှတပါကျန်တဲ့စိတ်ထဲမှာဖြစ်နေတဲ့သဘောတွေဟာသင်္ခါရခန္ဓာလို့မှတ်အဲသိတာလည်းရှိသေးတယ်သိတာရဲ့သိုံလေးသိတာရဲ့ခံစားတာရဲ့မှတ်သားတာရဲ့အဲ့ဒီ၃မျိုးမှတစ်ပါးကျန်တဲ့စိတ်သဘောတွေဟာသင်္ခါရခန္ဓာဒါကြောင့်မလို့တစ်ခါတည်းရာနာမ်ခန္ဓာ၄ပါးပြောတဲ့အခါအဲ့ဒါလို့ပြောရတယ်ခံစားတာကဝေဒနာခန္ဓာမှတ်သားတာကသိဉ္ဇခန္ဓာသိတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီ၃မျိုးမှတစ်ပါးကျန်တဲ့စိတ်သဘောတွေကသင်္ခါရခန္ဓာအဲ့ကြတော့မသိလွယ်ဘူးလားသိလွယ်ပါတယ်စေစောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာဆိုတော့သို့သာဆိုရတယ်ဘာမှမသိဘူးပဲဟာရမမသိဘူးပေါ့မဟုတ်ဘူးလားစကလုံးနာလိုက်ဆိုလဲရတယ်ပဲဟာရမမသိဘူးဒါတော့အခုနလို့ပြောတဲ့အခါကျတော့တန်သိရတော့ပေါ့ခံစားတာကဝေဒနာခန္ဓာမှတ်သားတာကသိဉ္ဇေခန္ဓာသိတာကဝိညာဉ်နဲ့ခန္ဓာအဲ့ဒီခံစားမှတ်သားသိ၃မျိုးမှတစ်ပါးကျန်တဲ့စိတ်ထဲမှာဖြစ်နေတဲ့သဘောတွေကသင်္ခါရခန္ဓာမဟုတ်ဘူးလားအဲဒီနေ့တခိုင်းတယောက်ကငိုက်တခိုင်းတယောက်ကငိုက်ဒါဖြင့်အဲ့ဒီငိုက်တဲ့စိတ်ကဘာခန္ဓာငိုက်တဲ့စိတ်ကဘာခန္ဓာငိုက်တဲ့စိတ်ဟာခံစားတာဟုတ်လားမှတ်သားတာရောဟုတ်လားသိတာရောဟုတ်လားဒါဖြင့်သူဘာခန္ဓာဖြစ်သင်္ခါရခန္ဓာဘောလွယ်လွယ်လေးအဲ့ဒါပြောလာစိတ်ဆိုးနေရင်ဟောဘာခန္ဓာရောသင်္ခါရခန္ဓာပဲဘောစိတ်ဆိုးတယ်ဆိုတာခံစားတာလည်းမဟုတ်ဘူးမှတ်သားတာလည်းမဟုတ်ဘူးသိတာလည်းမဟုတ်ဘူးဒေါသထွက်နေမှာပါအဲအဲ့တော့ဘာခန္ဓာတော့သင်္ခါရခန္ဓာပေါ့နေလည်းကထမင်းသိစမကောင်းတာနဲ့နည်းနည်းစားအခုတော့ဗိုက်စာလိုက်တာဗိုက်စာတော့ဘာဖြစ်တော့စားကျင်တာပေါ့မဟုတ်ဘူးလားအဲ့ဒီစားကျင်တာဘာခန္ဓာလဲ။ဟမ်?သင်္ခါရခန္ဓာပေါ့။သ သူကခံစားတာလည်းမဟုတ်ဘူးမှတ်သားတာလည်းမဟုတ်ဘူးမဟုတ်လားသိတာလည်းမဟုတ်ဘူးစားခြင်းနေတာချင်းချင်းချင်းမဟုတ်ဘူးလားအဲအဲ့တော့သူကဘာတော့သင်္ခါရခန္ဓာခန္ဓာအဲအဲ့ဒီနေရာမလွယ်ဘူးလားအဲလွယ်တယ်ဟိုနေရာတော့အဘိဓမ္မာတွေသင်တဲ့ပုဂ္ဂိုလ်တွေပြောတဲ့နေပဲနော်အခုကတော့ဗိဓမာမတတ်တဲ့ပုံကိုယ်တွေနားလဲလွှဲတယ်နေဟုတ်လား gain သူနာကစိတ်ငကကြီးမြင်ပြီးတော့သူ့ကိုမနာလိုစိတ်ဖြစ်နေတယ်မလေးငါရှိမှဒီစိတ်ငကကြီးတဝင်းဝင်းနဲ့မနာလိုစိတ်ဖြစ်ပါခန္ဓာရခါရခန္ဓာဘုရားယောဂီကစာရေးခြင်းနဲ့သူ့မှာဘောပင်မပါဘူးကို့မှာဘောပင်ပါတယ်ယောဂီကမှတ်ခြင်းနဲ့တောင်းတယ်အဲ့ဒီဘောပင်လေးခဏပေးပါရေးခြင်းလို့မပေးနိုင်ဘူးဒီမှာရေးနေတာမတွေ့ဘူးလားမပေးနိုင်ဘူး gain အဲ့ဒါဘာခန္ဓာရောမစ္စရိယာခေါ်တယ်နှမျောတယ်တွန့်တူတယ်ဝန်တူတယ်မစ္စရိယသင်္ခါရခန္ဓာ gain သင်္ခါရခန္ဓာနားလည်ပလားယောဂီတို့သင်္ခါရခန္ဓာများတရားရှုမှတ်ရလားမေးရင်နော်ပြောတတ်ပါမလားဟောဟောစိတ်တွေရှုရဖောင်းတာပိန်တာပေါ်မနေဘဲနဲ့ဟိုစဉ်းစားဒီစဉ်းစားဆိုရင်တော့ဟဲ့အဲ့ဒါစဉ်းစားတယ်စဉ်းစားတယ်မရှိဘူးလားရှိပါဘူးခဲ့ဒါသင်္ခါရခန္ဓာမရှိပါဘူးလားရှိပါဘူးအဲခုနစိတ်ဆိုးတော့စိတ်ဆိုးတယ်မရှိပါဘူးလားရှိပါဘူးအဲ့ဒါသင်္ခါရခန္ဓာမဟုတ်ဘူးလားရှိပါဘူးအဲနားလည်ပြီလားအဲ့ဒါယောဂီတို့သင်္ခါရခန္ဓာများတရားရှုဘူးလားလို့ဆိုရင်တော့ဘယ်လိုရှုရမလဲအမြဲရှုနေရပါတယ်ခင်ဗျာမဟုတ်ဘူးလားစိတ်ကအမြဲထွက်နေမဟုတ်လားအဲ့ဒီသင်္ခါရခန္ဓာရှုဖို့အရေးအကြီးဆုံးပဲအဲ့ဒီသင်္ခါရခန္ဓာခေါ်တဲ့အဲ့ဒီစိတ်မှလည်းပဲဖြစ်ပြီးပြည့်လို့မမြဲတဲ့သဘောရှိတယ်ဖြစ်ပြည့်မပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောရှိတယ်ဖြစ်ချီပြည့်ချီနဲ့မတည်မြဲတဲ့သင်္ခါရဆင်းရဲလည်းရှိတယ်အဲ့ဒီစိတ်ဟာအသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးဆိုတော့အနတ္တမဟုတ်ဘူးလားအဲ့ဒါရှုရင်မသိဘူးလားသိပါဘူးအဲ့ရှုတာဟာအဲ့ဒီမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောပဲလို့သိဖို့ရှုတာအဲ့သင်္ခါရခန္ဓာရှုတာလည်းသိဖို့ရှုတာဝေဒနာခန္ဓာရှုတာလည်းသိဖို့ရှုတာသိဉ္ဇခန္ဓာရှုတာလည်းသိဖို့ရှုတာဝိညာဉ်နဲ့ခန္ဓာရှုတာလည်းသိဖို့ရှုတာဟုတ်ကဲ့လားဝိညာဉ်နဲ့ခန္ဓာဆိုတာဘာတော့သိနေတာလေးသိုံလေးသိနေတာလေးအတန်ကြာရင်အတန်လို့သိနေတာလေးအစင်မြင်အစင်လို့သိနေတာလေးဒီလောက်ကလေးပဲအဲ့ဒါဟာလှတယ်မလှဘူးဆိုတာစိတ်ရဲ့အလုံးဝိညာဏရဲ့အလုံးမဟုတ်ဘူးလှတယ်မလှဘူးဆိုတာကောင်းတယ်မကောင်းဘူးခံစားရတယ်ဝိညာဏရဲ့အလုံးမဟုတ်သူ့အလုံးကသိုံလေးသိုံလေးသိသိပေးလိုက်တာအဲ့ဒါဝိညာဉ်နဲ့ခန္ဓာဒီတော့ခံစားမှုဆင်းရဲခံစားချမ်းသာခံစားအဲ့ဒီခံစားမှုဟာလူလားနတ်လားပြမလားဘာမဟုတ်တာတော့လူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးဒါဖြင့်အသက်လားဝိညာဉ်လားမဟုတ်ဘူးလားသိကြလားသိကြပါဒါဖြင့်သူ့ကိုအတ္တခေါ်ရမလားအနတ္တခေါ်ရမလားခံစားမှုဝေဒနာဟာ အသက်ဝိညာဉ်အတ္တမဟုတ်ဘာလဲခံစားတဲ့သဘောပဲဟုတ်တယ်မဟုတ်လားအဲ့ဒါပြောတာအနတ္တဆိုတာအနတ္တဆိုတာခံစားတဲ့ဝေဒနာလည်းအနတ္တပဲဘာကြောင့်လဲသူဟာအသက်ဝိညာဉ်အတ္တမဟုတ်ဘူးမှတ်သားတဲ့ပညာကတော့တစုံတရာသိလိုက်တာနဲ့မှတ်လိုက်တယ်အမှတ်လိုက်တဲ့အဲ့ဒီမှတ်သားတဲ့ပညာသူဟာအသက်လားဝိညာဉ်လားလူလားနတ်လားပြမလားဒါဖြင့်ပါတော့မှတ်သားတဲ့သဘောမျှပဲမဟုတ်လားအဲ့ဒါကြောင့်သူဟာအနတ္တအသက်ဝိညာဉ်အတ္တမဟုတ်ဘူးဒါပေမဲ့အမေငါကမှတ်ဉာဏ်သိကောင်းတာလို့မပြောဘူးလားကဲငါကမှတ်တာလားစိတ်ကမှတ်တာလားဟုတ်သလားအဲစိတ်ကမှတ်တယ်ဆိုတာတကယ်စိတ်ကမှတ်တာလားသိညာကမှတ်တာလားသိညာပါဘုရားဟုတ်ကြလားဒါဖြင့်ငါမှတ်တယ်ဆိုတာမှန်သလားမှန်ပါဘူးမှတ်တာကိုငါလို့ယူဆတာမဟုတ်ပါအဲ့လိုဆိုလို့ရှင်မှန်သလားမှားသလားမှန်ပါဘူးဘုရားအဲ့ဒါကိုအမှားမြင်တာတဲ့သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိခေါ်တော့စိတ်မှတ်တာကိုပဲမှတ်တဲ့ငါရှိတယ်ငါမှတ်တယ်လို့အဲ့ဒါလို့ယူဆတာအထင်မှားတာအဲ့ဒါသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအရှိသဘောအမှန်သဘောကိုသူအရှိသဘောအမှန်သဘောအတိုင်းမသိမမြင်မဲနဲ့တခြားတစ်မျိုးတစ်မီပုဂ္ဂိုလ်တ attva အနေနဲ့သိတာမြင်တာကိုသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိခေါ်တယ်အခုမှတ်တယ်ဆိုတာသိညာကမှတ်တာပဲသိညာဆိုတာစိတ်သဘောတစ်မျိုးပဲစိတ်သဘောဆိုတာစေတသိက်ပဲသိညာမှတ်တာပဲဒါပေမဲ့လို့ငါမှတ်တယ်လို့သွားပြီးတော့ယူဆတယ်မဟုတ်လားအဲ့တော့တကယ်အရှိမှတ်သားမှုသိညာကိုမရှိတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အရာနဲ့သွားပြီးတော့ identify လုပ်လိုက်တာဗမာစကားပဲလို့ပြောရမလို့မသိပါဘူးပုဂ္ဂိုလ်ပဲတ attva ပဲငါပဲလို့သွားဆွဲလိုက်တာမဟုတ်လားအဲ့ဒါမှန်သောဆွဲမှုလားမှားသောဆွဲမှုအဲ့ဒါကိုသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိခေါ်တယ်သက္ကာယတကယ်ရှိအဟုတ်ရှိတဲ့တရားကိုဒိဋ္ဌိတကယ်မရှိအဟုတ်မရှိတဲ့သဘောအနေနဲ့အမှားသိမြင်တာမှတ်သားတယ်ခံစားတယ်ဆိုတာတကယ်ရှိတာမရှိဘူးလားမှတ်သားတယ်ခံစားတယ်ဆိုတာတကယ်မရှိဘူးလားဘယ်သူကမှတ်သားတာလဲစိတ်ကမှတ်သားတယ်ဘယ်သူကခံစားတာလဲစိတ်ကခံစားတယ်ဒါပေမဲ့အဲ့ဒီမှတ်သားမှုခံစားမှုကိုစိတ်ခံစားမှုလို့မမြင်မဲနဲ့ငါကမှတ်လိုက်တာဆိုတော့မှတ်သားတာကိုဘာလို့ဆွဲလိုက်လဲငါလို့ဆွဲလိုက်တယ်ပုဂ္ဂိုလ်တ attva လို့ဆွဲလိုက်တယ်ပုဂ္ဂိုလ်တ attva လို့မြင်လိုက်တယ်ဒါဖြင့်အဲ့ဒီအဆွဲအဲ့ဒီအသည့်အမြင်မှန်သလားမှားသလားအဲ့ဒါကြောင့်သက္ကာယတကယ်ရှိအဟုတ်ရှိတဲ့ခံစားတဲ့သဘောမှတ်သားတဲ့သဘောကိုဒိဋ္ဌိတကယ်မရှိအဟုတ်မရှိတဲ့ပုဂ္ဂိုလ်တ attva အနေနဲ့အသိအမြင်မှားနေခြင်းအဲ့ဒါကိုသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိလည်းခေါ်တယ်။ဘာကြောင့်လဲဆိုငါပါနေတယ်လေမှတ်သားတဲ့တိမြဲနေတဲ့ငါရှိတယ်လို့ယူဆတာအမှန်တော့မှတ်သားတဲ့သင်ညာဖယ်လိုက်လို့ရှိရင်မှတ်တဲ့လူဆိုတာရှိမလားမရှိပါဘူးမရှိဘူးခံစားတဲ့ဝေဒနာဖယ်လိုက်ရင်ခံစားတဲ့လူဆိုတာရှိမလားမရှိပါဘူးအဲ့ဒီခံစားတာမှတ်သားတာကိုပဲဝေဒနာခန္ဓာသင်ညာခန္ဓာနောက် သင်္ခါရခန္ဓာခန္ဓာလွင့်တဲ့စိတ်လွင့်တဲ့စိတ်ဟာပုဂ္ဂိုလ်လားတတ္တဝါလားမဟုတ်ပါဘူးယောက်ျားလားမိန်းမလားမဟုတ်ပါဘူးနတ်လားဗြဟ္မာလားမဟုတ်ပါဘူးဘာတော့အဲဒါလို့ဆိုလို့ရှိရင်လွင့်တဲ့စိတ်ကလေးဟာအသက်ဝိညာဉ်လေးပေါ့ဒါပြန်ပါတော့အဲလွင့်တဲ့စိတ်သဘောပဲဟုတ်ကဲ့လားအဲ့တော့လွင့်တဲ့စိတ်ဟာအသက်ဝိညာဉ်အတ္တမဟုတ်ဘူးဒါကြောင့်အနတ္တာဟုတ်သလားအဲ့ဒီလွင့်တဲ့စိတ်ဟာလွင့်တဲ့စိတ်သဘောမျှပဲလို့သိအောင်လွင့်နေလွင့်နေလွင့်နေစဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်နဲ့ရှုနေရတာဘာကြောင့်လဲဆိုတော့အဲ့လိုမရှိဘူးဆိုလို့ရှိရင်စိတ်ကိုသီးသီးသန့်သန့်စိတ်ပဲလို့မမြင်ဘူး။ဘာနဲ့တွဲတွဲနေလဲ။ငါနဲ့တွဲတွဲနေလဲ။ငါစဉ်းစားတယ်ငါတွေးတယ်ငါမြင်တယ်လို့ငါနဲ့တွဲနေ။အဲ့ဒါစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်စိတ်ကူးတယ်စိတ်ကူးတယ်နဲ့ထပ်ခါထပ်ခါယူတော့အော်ဒါဟာစိတ်ကလေးတက်တက်ပဲလို့သိမလားဘူးလား။မသိပါဘူး။သိလာတဲ့အခါကျတော့ငါပါသေးတာ။မပါဘူး။ဩသက္ကာယဒိဋ္ဌိပြုတ်သွားရောအဲ့ဒါလို့ပြုတ်အောင်အတ္တဒိဋ္ဌိပြုတ်အောင်အနတ္တမြင်အောင်ရှုရတာဘာကိုပဲရှုရှုအဲ့ဒီသဘောပဲဇဉ္ညာလျှောက်တဲ့အခါကြွားတယ်လှမ်းနေချတယ်ရှုလဲကိုကကောင်းကောင်းမလျှောက်တဲ့သေခင်တမာရီမဖြစ်သေးခင်တော့ငါကကြွားလိုက်တယ်ငါကလှမ်းလိုက်တယ်ငါကချလိုက်တယ်ပဲငါသွားနေတယ်ပဲအဲ့လိုပဲမြင်တာပဲဒါပေမဲ့စူးစူးဆိုင်ဆိုင်ပို့ပြီးရှုလာလို့တမာရီဖြစ်လာတဲ့အခါကျတော့ကြွားတယ်ဆိုတွေ့ချင်းတွေ့ချင်းအထက်ရွေ့ရွေ့ရွေ့ရွေ့လာတာသိတယ်လှမ်းတယ်ဆိုတွေ့ချင်းတွေ့ချင်းရှေ့ရွေ့ရွေ့ရွေ့ရွေ့သွားတာသိတယ်ချတယ်ဆိုလို့ရှိရင်တွေ့ချင်းတွေ့ချင်းအောက်ရွေ့ရွေ့ရွေ့ရွေ့ကျသွားတာသိတယ်နောက်တလှမ်းလည်းအဲ့လိုပဲကြွားရွေးမှုတွေလှမ်းရွေးမှုတွေခြားရွေးမှုတွေတွေ့သွားတယ်စိတ်ထဲမှာအဲ့လိုတွေ့တော့ရွေးမှုတွေတွေ့ပါများလာလို့ပိုးပူရှင်းလာတဲ့အခါကျတော့ခြေတော့ပုံသဏ္ဍာန်တစ်ခါတည်းပျောက်သွားရောရွေးတာတွေကြီးပဲစိတ်ကတွေ့နေတော့မျက်စိကလည်းခြေတော့ရှိ6ပေ4000လောက်လှမ်းမျက်လွှာချပြီးကြည်ထားတာဟုတ်ကြည်ထားတော့စိတ်ကပဲအဲ့ဒီရွေရှားမှုတွေသိနေတာသိနေတော့ကြွားတယ်ရှုလဲရွေတာတွေပဲသိတယ်လှမ်းတယ်ရှုလဲရွေတာတွေပဲသိတယ်ခြားတယ်ရှုလဲရွေတာတွေပဲသိတယ်အဲ့ဒါလို့ရွေတာတွေကြီးပဲသိနေတယ်ပုံသဏ္ဍာန်မတွေ့ရတော့ဘူးဆိုတော့ငါချီတော့လို့ရှိဦးမလားငါခြေတော့မှမရှိရဲ့အဲ့ဒီအခိုင်မှာငါကောရှိသေးလားရှိပါဘူး။ဘာပဲတွေ့နေလဲ။အဲရွေ့တဲ့သဘောတွေပဲတွေ့နေ။အဲ့ရွေ့တဲ့သဘောဆိုတော့ဝါရောဓာတ်မဟုတ်လား။မှန်ပါဘူး။လေပဲမဟုတ်လား။မှန်ပါဘူး။အဲ့သူအမှန်တိုင်းသွားပြီးရွေ့သဘောမျှပဲလို့သိတော့အမှားသိဖြစ်တဲ့ငါကြွားတယ်လှမ်းနေချတယ်ငါသွားတယ်ဆိုတော့သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကြီးပြုတ်မသွားဘူးလားအဲအဲ့လိုသိအောင်ရှုတာအဲ့လိုသိအောင်ရှုတာဒီနေ့မနေ့ကထေရဝါဒယူနီဘာစီတီသွားပြီးတော့လက်ချာပေးရတယ်ကျားသပရိနေတိုင်းပေးရတယ်မနေ့အဲ့ဒီမှာလည်းပဲဒီဟာကိုပဲရှင်းရှင်းလင်းလင်းပြောခဲ့တယ်ကျေကျေလင်းလင်းပြောခဲ့တယ်ပြည်တွင်းပြည်ပဘုံကြီးရောလူရောเจ้าသားတွေတရားကျော်လောက်ရှိတယ်ပြည်ပအများတာပေါ့လေပြည်တွင်းကနည်းပါတယ်အဲ့ဒီမှာလည်းပဲဒီအနတ္တသဘောသိပုံကိုဒီလိုပဲပြောခဲ့တယ်ဒါကြောင့်ဒီကလိုက်ပြီးနာတဲ့နိုင်ငံခြားယောဂီတွေဒီနေ့နေ့လေတရားဆက်တော့အဲ့ဒီတရားလိုက်နာလိုက်တာတိတ်အကျိုးရှိတာပဲတဲ့သူတို့အဲ့လိုတွေးတာပဲတဲ့ဒါပေမဲ့မပြောတတ်ဘူးပဲ မပြောတတ်ဘူးတဲ့အဲ့တော့အခုတော့အဲ့ဒါနားလိုက်ရတော့ဘုရှင်ရှင်လင်းလင်းသိလာတယ်အဲ့ဒါအနတ္တကိုသိတာဘာကိုပဲရှုရှုကွေးလို့ကွေးတယ်ကွေးတယ်ရှုရှုဆန်းလို့ဆန်းတယ်ဆန်းတယ်ရှုရှုထားလို့ထားတယ်ထိုင်လို့ထိုင်တယ်ရှုရှုဥချလို့ဥချတယ်ရှုရှုအဲ့ဒီအနိစ္စဒုက္ခအနတ္တအထုသဖြင့်အနတ္တသိအောင်ရှုတာသေးသေးချာချာစူးစူးဆိုင်ဆိုင်တမာရဖြစ်အောင်ရှုရင်သိကလည်းသိတာပဲသိတယ်မှရှင်းရှင်းကြီးသိတယ်အိုမဟာဇိယိတ္တမှာတရားပြတော့ကယောဂီတယောက်သူကတရားလက်တော်တော်ရင့်နေပြီကောင်းလဲကောင်းနေဥချတော့အမှတ်စိတ်စိတ်နဲ့ချတယ်သုံးငိမ့်ချတယ်မတော်သေးဘူး၄ချိန်ချမတော်သေးဘူး၅ချိန်ချ၆ချိန်ချ9ချိန်ချချတော့ဟဲ့ယောဂီဥချလာကြီးလားလို့နင်ဟာ၃ချိန်ချတော့ပေါ့စုဥချရတာအရသာရှိလွန်းလို့အရသာရှိတယ်ဆိုတာတခြားမပြောမဟုတ်ဘူးအဲ့လိုဥချတဲ့ခါရွေးတာလေးလိုက်ရှိတော့ရွေးတာလေးတွေအဆက်ဆက်ဆက်ဆက်ဖြစ်ဖြစ်ဖြစ်ဖြစ်ပျောက်ပျောက်ပျောက်သွားတာအဲ့ဒါကိုတွေ့နေရတာအရသာရှိတာအဲ့ဒါပြောတာအဲ့ဒါဥချရတာအရသာရှိလုံးလို့ဒါကြောင့်အသေးစိတ်အမှုရာသာတကယ်ဂယုစိုက်ပြီးတော့ရှုမှတ်မှုချင်းဆက်ဆက်မိအောင်စူးစူးစိုက်စိုက်ဖြည်းဖြည်းစိတ်စိတ်အာထုတ်ပြီးဆိုရင်တော့အဲ့ဒီယောဂီကတော့ရှင်းရှင်းလင်းလင်းကြီးတွေ့ပြီးသားမှတ်ရအောင်အဲ့အသေးစိတ်အမှုရာအထင်သေးပြီးတော့ဂယုမစိုက်တဲ့လူယောဂီကတော့တလထုတ်လည်းမတွေ့သေးဘူးနှစ်လထုတ်လည်းမတွေ့သေးဘူးတစ်နှစ်ထုတ်လည်းမတွေ့ပါဘူးအသေးစိတ်အမှုရသာကုမဆိုင်တဲ့ယောဂီရတော့အဲအခုဒီမှာတွေ့လိမ့်မယ်နိုင်ငံညာယောဂီဘုန်းကြီးတွေတော်တော့ကိုဖြည်းဖြည်းစိတ်စိတ်မှန်သဘောပေါက်လာတချို့ဘုန်းကြီးများဘုန်းကြီးတို့ကနောက်ကျမှစားတာဘုန်းကြီးတို့စားပြီးတော့သူတို့ကစားလို့မပြီးသေးဘူးမှတ်တော့မယ်အဲတရားလျှောက်တဲ့အခါကျတော့လေအဲသူတို့တွေ့တယ်ဒါသေစိတ်မှုရခီးဆိုင်လို့နိုင်ငံခြားဘုန်းကြီးအကုန်လုံးတော့မဟုတ်ဘူးတချို့ကတော့ခက်ကြဲကြဲပဲများသောအားဖြင့်သေသေးချာချာရှုသေသေးချာချာရှုတဲ့ယောဂီကအဲ့ဒါတရားကောင်းတာအဲ့ဒါအနတ္တသိဖို့နားလည်ပြီလားအရှုခံရုပ်လည်းအသက်ဝိညာဉ်အတ္တမဟုတ်အရှုခံနာလည်းအသက်ဝိညာဉ်အတ္တမဟုတ်လို့ရှုရင်းနဲ့တွေ့သိသွားတာဒါပေတဲ့ဒါကဖြတ်လန်းကပြောတာအနတ္တကိုတီးတဲ့ပုံပြီးနည်းနည်းသေးသေးချာချာလေးပြောเสียရှိသေးတယ်နားမထောင်ញင်ဘူးမဟုတ်လားအဲမထောင်ញင်လည်းမပြောတော့ဘူးဟုတ်ကဲ့လားဒီကနေ့တော့လောက်ဆိုတော်ပြီနော်အမှန်ဒီကနေ့ဥသောဗိတာဟောဖို့နေ့ဘုန်းကြီးကနေပြန်ဆိုမဟောနိုင်နေပြန်တောက်ကြနေ့မော်ပြီးသွားတရားဆရာအဲ့ဒါလဲတကြောင်နောက်တခါဒီကနေ့ကဒါနပြုတဲ့ပုဂ္ဂိုလ်ကနိုင်ငံခြားသားဖြစ်နေအဲ့တော့ဒါနကြောင့်ဟောเสียမလို့မလို့တော့ဝိပဿနာပဲလွတ်လွတ်ကျွတ်ကျွတ်ဟောရတဲ့နေမလို့ကဲတို့ပဲဟောလိုက်မယ်ဆိုပြီးတော့ဟောတာနှုတ်မွေးအဲ့ဒါဒါနကြောင့်ငဲ့ငဲ့ဟောရတဲ့ဝိပဿနာထီရီမိမိမပြောနိုင်ဘူးဖြစ်နေတာ။ဒါရင်အခုတော့ထီမိပြီလား။အဲအဲ့ဒီအတိုင်းတွေ့အောင်သိအောင်ရှုဖို့ပဲလိုတယ်။ဟုတ်ကဲ့လား။တကယ်ရှုရင်တကယ်တွေ့တကယ်သိတဲ့မြတ်စွာဘုရားတရားကဒါကြောင့်မလို့ယောဂီတို့ဟာအနတ္တသဘောကိုသေသေးချာချာသိအောင်ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းမလွတ်ရမလဲ့ရအောင် ဖြည်းဖြည်းစိတ်စိတ်စူးစူးဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ကြည်ရှုမှတ်ပွားများကြိုးစားအားထုတ်နိုင်ကြသဖြင့်စူးစိုက်တည်ငြိမ်မှုသမာဓိအားကောင်းလာပြီးတော့သိမှုဝိပဿနာဉာဏ်နေထက်မြက်လာတဲ့အတွက်သစင်းနဲ့သစင်းဝိပဿနာဉာဏ်ရင့်သာပြီးလင်မဲ့ညာဖူဉာဏ်နဲ့နိဗ္ဗာန်တွင်ဝင်နိုင်ကြပါစေ။